င်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ3ရက်ကြာရပင်းနေ့ညနေခင်းအစီအစဉ်တွေကို line to meter 7925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဂျဗာပင်လယ်ထဲပြတ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်ပြတ်ကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တခုကိုရေငုံသမားတွေရှာဖွေတွေ့ရှိသွားပါပြီ။ America Tech 11ကရွှေပြောင်းဝင်ရောက်သူလူအုပ်ကြီး American နိုင်ငံနဲ့ဝင်မလာနိုင်အောင်တပ်ဖွဲ့ဝင်1000ဝန်းလောက်နေဆက်ကိုဆီလီကွန်ဆီလို့မယ်လို့သမ္မတ Donald Trump ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတင်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ EU ဥရောပသမ္မတကမြန်မာနိုင်ငံကိုပေးထားတဲ့ကုန်တွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကြားမှာကတော့
ဝင်နဲ့တွေကကစားသလိုပဲကစားလိုက်တဲ့အချိန်မှာပြန်ပြီးမွေပြန်မျိုးခံရမယ့်အခြေအနေမျိုးဒီမှာနိုင်ငံရဲ့သွားတဲ့ဒီနိုင်ငံရေးလမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကို
UNFCCI ကုန်သည်စစ်မှုအသင်းချုပ်ကတာဝန်ရှိသူတူပြောသွားတာပါရှင်မကြခင်အပြည့်စုံကြားမှာပါဒါအပြင်ရပိုင်းတွင်ကျင်းပတော့မယ့်ကြာဖြတ်ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေအကြောင်းသတင်းပေးဖို့ချက်မြန်မာနယ်စပ်ကကာစီနိုလောင်းကစားရုံအတွက်အင်တာနက်လိုင်းတွယ်ပေးဖို့ထိုင်းမှာတွေ့ပြီးတဲ့အတွက်ထိုင်းမှာဖန်ခံထားတဲ့တရုတ်နိုင်ငံသားနှစ်ဦးထွက်ပြေးသွားတဲ့တဲ့နဲ့အမေရိကန်ကြားဖြတ်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုလည်းကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေတင်းလာနေမနေ့တုန်းကပြန်တက်ပြီးသိပ်မကြခင်မှာပဲဂျဗာပင်လယ်ထဲပြတ်ကျသွားခဲ့တဲ့ Lion Air လေကြောင်းလိုင်းရဲ့အမှတ်စဉ် JT610 လေယာဉ်အပျက်စီးတွေကြားကနေခီးစဉ်ချက်လက်မှတ်တမ်းတင် Black Box တခုကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ခုန်သမားတွေကပြောပါရယ်ခီးစဉ်မှတ်တမ်းတင်ကိရိယာရေတွေကတခုကိုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲရင်ခုန်သမားတွေကဒေသခံသတင်းသမားတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ Boeing 737 Max 8အမျိုးအစားခီးစဉ်ချက်လက်အပျက်စီးတွေကြားမှာလေယာဉ်ခီးစဉ်မှတ်တမ်းတဲ့အတူလေယာဉ်မှူးကမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းသမားတွေနဲ့နောက်ဆုံးဆက်သွယ်စကားပြောခဲ့တဲ့အသံမှတ်တမ်းတွေပါဝင်အရေးကြီးတဲ့ချက်လက်တွေပါဝင်တဲ့မှတ်တမ်းတင်ကိရိယာတွေကိုပြန်လည်ရရှိနိုင်မှုရင်ခုန်သမားတွေတနေ့ကုန်ရှာဖွေနေတာဖြစ်ပါတယ်။နောက်ဆုံးဆက်သွယ်မှုအတွင်းမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းစကန်ကတော့လေယာဉ်ကိုပြန်လည်လာဖို့ပြောဆိုထားပါတယ်။ဘန်ကာဘယ်လက်တွန်ကျောင်းကနေထွက်ခွာလာပြီးမကြာခင်မှာပဲရီဒါဘော်ကနေပျောက်သွားတဲ့ Lion Air လေယာဉ်ပြတ်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီလို့ယူဆတဲ့အကြောင်းအာဏာပိုင်တွေမနေ့ကပဲပြောဆိုထားတာပါ။လေယာဉ်ပြတ်ချမှုအတွင်းလိုက်ပါသွားတဲ့ခီးတယ်နဲ့လေယာဉ်ဝင်တဲ့189ရောက်စလုံးသိဆုံးခဲ့ကြပါတယ်။
မြောက်ကိုရီးယားနိုင်ငံတွင်မှလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRPU ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်နိုင်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီကိစ္စအပေါ်သုံးနှစ်ကြာလေ့လာခဲ့မှုမှဆိုရင်မြောက်ကိုရီးယားမှာအမျိုးသမီးတွေအပေါ်ဆန့်ကျင်အကြမ်းဖက်မှုကတာမန်ဖြစ်ရတစ်ခုလို့ဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စရပ်တစ်ခုလို့လက်ခံထားကြရတယ်လို့ဒီကနေ့ထုတ်တဲ့စာမျက်နှာ86မျက်နှာပါ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အမျိုးသားပြန်လည်ပေါင်းစည်းရေးကိုရီးယားအင်စတီကျူက2018ခုနှစ်ဇူလိုင်လမှာထုတ်တဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာထွက်လာပြီးနောက်မှာအခု HRW ရဲ့အစီရင်ခံစာထပ်ပြီးထွက်လာတာပါ။အမျိုးသားပြန်လည်ပေါင်းစည်းရေးကိုရီးယားအင်စတီကျူရဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုကိုအလွယ်တကူကျူးလွန်နေတယ်လို့ကျမ်းမာကွဲပြားမှုအပေါ်ခေါင်းပုံဖြတ်အမျက်ထုတ်နေတာတွေလူအဖွဲ့အစည်းအတွင်အကြမ်းဖက်မှုတွေနောက်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေကာကွယ်ပေးဖို့ဒါမှမဟုတ်လေပြန်လည်ထူထောင်နိုင်ဖို့အတွက်လူမှုအခြေအနေမျိုးမရှိဖြစ်နေတာကိုလည်းဖော်ပြထားပါတယ် HRW ရဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာတိုင်တန်းချက်တွေကိုစုံစမ်းတရားစီရင်ဖို့ပြက်ကွက်မှုဘေးဒဏ်သင့်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အကြောင်းဒါပေမဲ့နိုင်ငံတွင်းမှာကျမခွဲခြားဆက်ဆံရာမျိုးလိင်ပိုင်းဆိုင်ရာအကြမ်းဖက်တာမျိုးလုံးဝမရှိကြောင်းတစ်ဖက်သက်ပြောဆိုရဲဆိုပြီးလည်းဖော်ပြထားပါတယ်ရှင်
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာကိုပုတ်ခတ်ဆော်ကားမှုနဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးတူအပေါ်အရေးယူထားတာကိုတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်တာတွေမလုပ်ကြဘဲနိုင်ငံအနှံ့ဆန္ဒပြသူတွေကိုဝန်ကြီးချုပ်အင်မရခန်ကတရီပေးလိုက်ပါတယ်။ဒီညီညီနဲ့ထင်းထင်းထင်းထင်းပြုမှုကြဖို့လဲဝန်ကြီးချုပ်ကရုပ်မြင်သံကြားကနေမနေ့တုန်းကပဲတိုက်တွန်းလိုက်တာပါ။သူတို့လုံးဆိုဖို့ကြိုးပမ်းနေကြတဲ့အယူဆပြင်းထန်သူအစ္စလမ်ဝါဒီဆန္ဒပြသူတွေရဲ့စကားတွေကိုနားမယောင်ကြဖို့ ဒါဟာအစ္စလမ်ဝါဒီအတွက်ကောင်းတဲ့လူရည်မဟုတ်တယ်လို့ခရစ်ယာန်မျိုးသမီးကိုလွတ်ပြေးဖို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးတွေကိုတပ်ဖြတ်ဖို့စီဥစည်းချုပ်ကိုစစ်သားတွေကပုံကန်ရဖို့တွေးထုတ်လှုံ့ဆော်မှုတွေဟာတိုင်းပြည်ကိုဖျက်ဆီးတဲ့လူရည်ဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်မနေ့ကထွက်ပေါ်လာခဲ့ပြီးနောက်မှာပဲအစ္စလမ်ယူဝါဒဆွဲပြင်းထန်သူလူအုပ်ကြီးတွေလမ်းပေါ်ထွက်ဆန္ဒပြရာတွေဂျုံရတယ်လို့လမ်းတွေကိုပိတ်ဆို့တားဆီးတာတွေလုပ်ခဲ့ကြတာပါ။53နှစ်အရွယ်ခရစ်ယာန်ဘာသာဝင်အမျိုးသမီးအစီအပီပီကိုလွတ်ပြေးဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့တရားသူကြီးတွေလုံခြုံရေးအတွက်လည်းတိုးမြင့်ပေးထားပါတယ်။ဗန်ချက်ပြည်နယ်မှာအလွတ်လုံနေစဉ်မွတ်စလင်အမျိုးသမီးတချို့နဲ့စကားများရမှာအစ္စလမ်ဘာသာဝင်တွေထွက်မြက်ထားတဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်တဲ့အုံလုံးတွေပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးကိုလွန်ခဲ့တဲ့7နှစ်ကလေးကအပြစ်ပေးအရေးယူထားတာလည်းဖြစ်ပါတယ်။
အင်တာနက်ကိုတင်းတင်းကြပ်ကြပ်ကန့်သက်ထိန်းချုပ်တဲ့နည်းလမ်းတွေကိုတရုတ်အစိုးရကကမ္ဘာတဝန်းနိုင်ငံတွေကိုတင်ပို့နေပြီးသဘောထားကွဲပြားမှုတွေနဲ့သတင်းအချက်လက်တွေကိုထိန်းချုပ်ပြီးအာဏာမြဲစေရေးအတွက်ဒီနည်းလမ်းတွေကိုအသုံးပြုနေကြတယ်လို့ American ခြေဆိုင် Freedom House အဖွဲ့ကပြောဆိုလိုက်ပါတယ်။ Digital အာဏာရှင်ဝါဒလို့ Freedom House အဖွဲ့ကြီးကသုံးနှုန်းပြီးဒီမိုကရေစီဝါဒအခြေခံနဲ့အုပ်ချုပ်မှုစနစ်အပေါ်မှာချင်းချောက်လာတာနဲ့အတူကမ္ဘာတစ်လုံးအင်တာနက်လွတ်လပ်မှုဟာဆိုရင်အခု2018ခုနှစ်မှာလဲ၈နှစ်ဆက်တိုက်ကြာဆင်းနေတယ်လို့မနေ့ဗုဒ္ဓဦးနေ့ထုတ်နှစ်ပတ်လည်အစီအခံစာမှာဖော်ပြပါတယ်။စောင့်ကြည့်ခဲ့တဲ့နိုင်ငံပေါင်း65နိုင်ငံတဲက36နိုင်ငံတို့ရဲ့အင်တာနက်အွန်လိုင်းပေါ်ကအချက်လက်စီမံခန့်ခွဲမှုအပေါ်တရုတ်ဘက်ကကူညီပေးခဲ့ပြီးဒီနိုင်ငံအများအပြားကိုအင်တာနက်စောင့်ကြည့်တဲ့ပစ္စည်းကိရိယာတွေပေးခဲ့တယ်လို့လဲ Freedom House ကပြောဆိုထားပါတယ်။အစိုးရအများအပြားကတော့သတင်းထူတွေကိုတိုက်ဖြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအင်တာနက်အသုံးပြုခွင့်နဲ့သတင်းအချက်လက်တွေကိုတားမြစ်ကန့်သတ်မဲ့ဥပဒေသစ်တွေပြဋ္ဌာန်းခဲ့တာဒါမှမဟုတ်လည်းဥပဒေသစ်တွေအစိုးပြုထားကြတယ်လို့လည်းအစင်ခန်းစာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံတွင်းကအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းကြီးတွေအနေနဲ့အင်တာနက်အရှိန်နှုန်းမြန်လာနှီးကွေးတာလူမျိုးကိုမလုတ်ဖို့အင်တာနက်အရှိန်နှုန်းကိုဒန်းတူရှိစေဖို့တတ်မှတ်ထားတဲ့ net neutrality ဥပဒေတွေကိုပြင်ဆင်ဖို့ကြိုးစားနေတဲ့အပေါ်မှာလဲဆိုရင်လည်းအကြောင်း Freedom House ရဲ့အစင်ခန်းစာမှာဖော်ပြထားပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေလို့ညနေ6:00နာရီခွဲကနေညနေ9:00နာရီအထိ19.7 kHz 1863ညไซโดมีเตอร์19กิโลเฮิรตซ์15965เนี่ยไซโดมีเตอร์25กิโลเฮิรตซ์17965ด้วยนี่ก็ทุ่นเลยไปได้ครับเนี่ย
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသာပေးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုလွန်ဝင်ရဖို့ကြိုးစားသူအများပြပါဝင်အမေရိကတက်အလယ်ပိုင်းကရွှေပြောင်းဝင်ရောက်သူလူအုပ်ကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ကဆီကိုနဲ့နေဆက်ကိုတက်ဖို့တောင်းဝဲလောက်ထိဆေးလုကောင်းဆေးလုသွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လူစုတွေနဲ့ရာဇဝတ်ကိုင်းတွေပါဝင်တယ်လို့အစိုးရကပြောဆိုထားတဲ့သမ္မတထရန့်ကတော့အန်ဒီရဲ့ကြီးမားတဲ့လူအကြီးဖြစ်နေလဲထပ်မံပြောဆိုခဲ့တာပါ။ဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေကတချို့ကတော့သူတို့ကလူစုတွေမဟုတ်တဲ့ကြောင်းနဲ့ရေရိုသာသာဘဝရည်ရည်အတွက်ထွက်ခွာလာကြတာဖြစ်တဲ့ကြောင်းပြောဆိုထားကြပါတယ်။သမ္မတထရန့်ကဆေးလုဖို့ပြောနေတဲ့ကိန်းကနေကတတလုံးပင်ကိုစစ်တမ်းလက်ချုပ်ကနေဆက်ကိုဆေးလုထားတဲ့စစ်တီ9200လောက်နဲ့ကာကွယ်ရေးအရင်တပ်ဖွဲ့ဝင်2100ထက်အစားပေါင်းများစွာပုံများနေတာပါ။နေဆက်မှာလက်ရှိတာဝန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်အရင်2000လောက်အသစ်ပြင်ထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေကဗီဒီယိုကိုပြောပါတယ်။သမ္မတထရန့်ပြောတဲ့ပမာဏလောက်သာနေဆက်ကိုဆေးလုခဲ့မယ်ဆိုရင်တော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်ဝါရီတွေကိုတက်ခတ်ဖို့အမေရိကန်ကအာဖဂန်နိုင်ငံမှာဆေးလုထားတဲ့တပ်ဖွဲ့ဝင်အင်အား14000တောင်ပုံများနေမှာဖြစ်ပါတယ်။ကာဝေးဝင်းကြီးဂျင်မက်တစ်ကတော့စစ်ပက်ဆန်ရဲ့တာဝန်ထမ်းဆောင်နေတဲ့သူတွေကိုနေဆက်လုံခြုံရေးအတွက်ဆေးလုမှာမဟုတ်တဲ့အကြောင်းပင်ကွန်စစ်ဌာနချုပ်မှာမနေ့ကကပဲပြောဆိုသွားခဲ့ပါတယ်
။ကနေဒါနိုင်ငံတွင်တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုနှစ်စဉ်လူ1000အထိတိုးပြီးပြန်ပို့ဖို့ကနေဒါနေဆက်ရေးဌာနကစီစဉ်နေပါတယ်။ဒုက္ခတဲ့နဲ့နိုင်ငံရေးခလုံးခွင့်မရသူတွေအပြင်နိုင်ငံလုံးချုပ်ရေးကိုချင်းချောက်မှုအဖြစ်အနာပိုင်တို့ဘက်ကယူဆခံရသူတွေလည်းပါဝင်မှာဖြစ်ပါတယ်။လူလာချင်းစာနာထောက်ထားတဲ့နိုင်ငံတစ်ခုဖြစ်တဲ့ကနေဒါနိုင်ငံအနေနဲ့ရွှေပြောင်းအခြေချသူတွေနိုင်ငံရေးခလုံးခွင့်ရလို့သူအများအပြားကိုနှစ်ပေါင်းများစွာလက်ခံခဲ့ကြောင်းနိုင်ငံကိုလာကြတဲ့သူတွေအနေနဲ့လည်းနိုင်ငံရဲ့ဥပဒေနဲ့လှုပ်ထုံးလုံနည်းတွေကိုလိုက်နာဖို့မျှော်လင့်ကြောင်းနေဆက်ရေးရဌာနရဲ့ပြောခွင့်ရကနိုင်ငံပိုင် Canadian Broadcasting Corporationကိုပြောဆိုခဲ့ပါတယ်။နေရာရင်းပြန်ပို့မဲ့စီးရင်မှာရွှေပြောင်းဝင်ရောက်သူ 18,000 လောက်ရှိနေပြီးအဲ့ဒီထဲက 9,300 တို့ကတော့တရားဥပဒေနဲ့ညှိစွန်းနေသူတွေဖြစ်ပါတယ်။အဆောင်အချက်မရှိတဲ့အမေရိကန်နေဆက်ကိုဖျက်ပြီးကနေဒါနိုင်ငံတဲကိုနိုင်ငံရေးခလုံးခွင့်လျှောက်ထားလို့သူတွေ ဝင်လာတာကလည်းပြဿနာတစ်ခုဖြစ်တယ်လို့အတိုက်အခံကွန်ဆာဗေးတစ်တွေကပြောကြပါတယ်ကနေဒါအစိုးရဘက်ကဒီကိစ္စကိုအရေးတယူလို့တာမရှိသလိုအစီအစဉ်လည်းမရှိဘူးဆိုပြီးတော့ဝေဖန်ကြပါတယ်ရှင်
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားတည်နယ်ပစ်ပတ်မြို့ကဂျူးပြားကျောင်းမှာလူ၁၁ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုဒီနေ့ပြည်ထောင်စုတရားရုံးတစ်ခုမှာရုံးထုတ်ဖို့စီစဉ်ထားပြီးလူသတ်မှုမော်ဒီစိတ်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း၄၀လင်းမှုနဲ့တရားစွဲလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အသက်၄၆နှစ်အရွယ်ရောဘတ်ဘာဝါစ်ကိုတော့အောက်တိုဘာ၂၉ရက်နေ့က Tree of Life ဂျူးပြားကျောင်းမှာပြစ်ခတ်မှုတွေခုံတမာရီအဖွဲ့ကမနေ့ကပဲဆွဲချက်တင်ထားတာပါ။ခုံတမာရီအဖွဲ့ရဲ့ဆွဲချက်ကိုရှင်းနေရွေးချက်ဆက်ရှင်ကြီးညာရမှာတော့ဆွဆွဲထားတဲ့ကျူးလွန်မှုတွေကနားမနေနိုင်လောက်တဲ့မိစ္ဆာလို့ရဖြစ်သလိုတိုက်ပြည်ရဲ့စံတမ်းမိုးတွေနဲ့လည်းဆက်ကျင်နေတဲ့အကြောင်းပြောဆိုထားပါတယ်။
ယူကရိန်းနိုင်ငံကထိတ်တန့်ကောင်းဆောင်တွေအပါအဝင်လူပေါင်း322ယောက်ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပိုင်ဆိုင်တဲ့ကုမ္ပဏီ68ခုကိုရုရှားကဗန္ဒာရေးဆိုင်ရာပိတ်ဆို့တန်ခတ်မှုချမှတ်ပါတယ်။တန်ခတ်မှုချမှတ်လိုက်တဲ့ပုဂ္ဂိုလ်စင်မှာတော့သမ္မတပီထရိုပိုရိုရှန်ကိုရဲ့သားဖြစ်သူအိုလက်စီပြည်ထောင်စုဝန်ကြီးအာဆန်အဘိုက်နော့လုံခြုံရေးဌာနအကြီးအကဲဒုတိယဝန်ကြီးချုပ်တို့အပြင်ဝန်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှန်ကိုတို့လည်းပါဝင်ကြပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကောင်းလင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံကိုပိတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုတ်သိမ်းမသိမ်း EU ဥရောပတက်မကကလာမယ့်6လနောက်ပိုင်းမှာဆုံးဖြတ်ချက်ချနိုင်တဲ့အကြောင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူဦးက VOA ကိုပြောပါရယ် UNFCCI ကုန်သွယ်စစ်မှုအတင်းချုပ်ကတာဝန်ရှိသူကတော့ EU ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့ချိန်ချမှုတွေဟာမြန်မာနိုင်ငံအနေနဲ့ကိုယ်ကျောက်ပေါ်ကိုရက်ပြီးတော့အလုတ်အကိုင်းတွေဖန်နေနိုင်အောင်လုပ်ကိုင်းဖို့လိုနေပြီဆိုတာကိုသတိပေးလိုက်တာလို့ဆိုပါရယ်ကိုသိန်းထိုင်ဦးကတင်ပြပို့ထားပါရယ်ရှင်
အော်ဒီဘာလ28ရက်နေ့ကနေ31ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ EU ဥရောပကုလသမဂ္ဂအဖွဲ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့စိုးရိမ်စရာကုလသမဂ္ဂရဲ့အစီရင်ခံစာတွေကြောင့်စီစစ်လေ့လာဖို့သွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းဥရောပကော်မရှင်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းဝန်ကြီးဌာနတော်များများကိုတွေ့ဆုံပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အပြစ်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိရင်လူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေပေါ်နိုင်ငံတကာစုံစမ်းရေးကိစ္စတွေမှာမြန်မာနိုင်ငံဘက်ကထောက်ခံပံ့ပိုးပေးဖို့နဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီတွေပေးနိုင်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းဥရောပကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမဲ့ဆိုရင်မြန်မာနိုင်ငံအတွင်းထဲချုပ်လုပ်ငန်းတွေမှာအဓိကလုပ်ကိုင်နေတဲ့လူသမားတွေတိုင်းနဲ့ချီလုပ်ကိုင်တွေဆုံးရှုံးနိုင်နေဆိုပြီးလုပ်ငန်းရှင်တွေနဲ့လုံသမားကုစားပြုအဖွဲ့တွေကလည်းကန့်ကွက်နေကြပါလေ။မြန်မာနိုင်ငံကုန်သွယ်ရေးများနဲ့စက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်လေးကတော့မြန်မာနိုင်ငံအနေနဲ့ရေးရှိကုဘသားကိုယက်တည်နိုင်တဲ့အလုပ်ကံတွေဖန်တီးနိုင်တဲ့အနေအထားတွေရှိဖို့လိုပြီးဆိုတာကိုအခြေအနေတွေကညွှန်ပြနေတယ်လို့ဆိုပါတယ်
။မြန်မာနိုင်ငံဟာထူးခြားတဲ့ဟာပါ။ဒီအပေါင်း90ဟာနေမှာတစ်ဖြည်းဟိုအခြေအနေရက်ကိုပြတ်ဆုံးပြောင်းလဲလာဒီတိုင်းနိုင်ငံဟိုလောက်ရှိပါတယ်။ယူဆကိုဒီနှိမ့်ကင်လဲတဲ့ပေါ်လေမွေနဲ့တေကကစားသလိုပဲကစားလိုက်တဲ့ချိန်မှာပြန်ပြီးမွေပြန်မျိုးခံမဲ့အချိန်မျိုးမြန်မာနိုင်ငံရဲ့သွားတဲ့ဒီနိုင်ငံရေးလမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကိုတွေ့ဖြီသွားနိုင်အောင်လို့ဓာမျိုးတွေနဲ့သူတို့လုပ်ပြီးတော့ချင်းချောက်ပြီးတော့သူတို့လုတ်ကင်နိုင်လာတာရှိပါတယ်ဟိုဒါလေးတွေကသူတို့ပေါ်မှာပဲမှုတည်ပါတယ်တခုတော့ရှိတာပေါ့အင်္ဂါတို့ကဒါတတ်လန့်နိုင်သူဖြစ်ပါတယ်ကိုခြေတော့ပုံမှာကိုရက်တည်ပြီးတော့ကိုနိုင်ငံနဲ့ကိုကိုလူမျိုးဟာဒီနိုင်ငံတော်ကဖြည့်ဆော့မှုတွေကိုပေးပြီးတော့ဟိုမြန်မာနိုင်ငံရဲ့ထုတ်ကုန်တွေကိုရှင်းပြနိုင်စောရှိအောင်တော့လှုပ်လာဖို့လိုလိမ့်မယ်ဆိုတော့အဖြစ်မြင်လာပါတယ်တပည့်သားအောင်အားမကိုပဲနဲ့လှုပ်ဖို့လိုလာပါတယ
်အော်တိုဘာလ30ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေနဲ့ EU ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံတဲ့အချိန်မြန်မာအစိုးရကိုယ်စားလှယ်တွေဘက်ကဥရောပသမဂ္ဂပေးထားတဲ့ကုန်သွယ်ဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမဲ့ဆိုရင်ဖြစ်လာနိုင်တဲ့အကျိုးဆက်နဲ့ထိခိုက်နစ်နာမှုအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေ EU ဘက်ကရုပ်သိမ်းမသိမ်းဒါမဲ့6လနောက်ပိုင်းမှာဆုံးဖြတ်နိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့စောင့်ကြည့်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကြီးပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOE ကိုပြောပါတယ်။ဆွေးနွေးချက်တွေပေါ်အခြေခံပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမလားမရုပ်သိမ်းဘူးလားလားလာနဲ့ပတ်သက်လို့တော့သူကတော့မရုပ်သိမ်းဘူးလို့ကောင်းမြင်မျှော်လင့်တဲ့အကြောင်းညွှန်ကြားမှုချုပ်ဦးချန်ကြီးက PO ကိုပြောဆိုပါရယ်ခင်ဗျာ
ကိုသိန်းထိုင်ဦးသတင်းပေးဖို့တော်တာပါ PO ကနေခြားရာပြည်နယ်ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုသတင်းတွေဖတ်ဆက်ရအောင်ပါမကြခင်ကျင်းပတော့မယ့်ကြဖြာရွေးကောက်ပွဲအတွက်အသင့်ပြင်ဆင်ထားပြီဖြစ်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူကပြောဆိုလိုက်ပြီးလက်နက်ကိုင်အဖွဲ့တွေကဖိအားပေးတာတွေရှိမှာကိုဆိုရင်ကြတဲ့ရှမ်းပြည်နယ်လဲချာမဲဆန္ဒနယ်တွေမှာလည်းအေးအေးချမ်းချမ်းပဲရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့လာမယ့်3ရက်နေ့စနေနေ့မှာ2018ခုနှစ်အတွက်ကြဖြာရွေးကောက်ပွဲကိုတိုင်းဒေသကြီးနဲ့ပြည်နယ်6ခုမှာလွှတ်တော်အသီးသီးကလက်လက်နေရာ73နေရာအတွက်ကျင်းပမှာဖြစ်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကရွေးကောက်ပွဲအတွက်နေရာအတော်များများမှာအသင့်ဖြစ်နေကြောင်းအခုလိုပြောပါတယ
်ပြင်ဆင်နေပါတယ်အချို့တွေလည်းပြီးပါတယ်ဟုတ်ကဲ့အခက်အခဲကြီးတွေမရှိအောင်မြတ်ဘာမှတည်နေတဲ့အခက်အခဲမရှိပါတော့အားလုံးအဆင်ပြေပါလေအဆင်ပြေတယ်ဟုတ်ကဲ့
ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကမြို့နယ်တချို့မှာမဲဆွယ်စည်းရုံးတဲ့ဆိုင်းပုတ်တွေဖြစ်စည်းတာမျိုးတွေရှိခဲ့ပေမဲ့ညှိနှိုင်းလို့မရတဲ့ပြဿနာမျိုးတွေရှိခဲ့ကြောင်းဦးမြင့်နိုင်ကစစ်ပြောပါတယ်
အဲ့လိုချက်တာလေးတွေဗာလေးတွေကတော့ဒါတော့ရှိတတ်တဲ့သဘောပါပဲနော်။ဒါလေးအဲဒီလိုရှိတဲ့အဲ့ဒါကြီးကတော့ကျွန်တော်ဆိုတိုင်မလာပါဘူးလို့ရဲယူပိုင်တဲ့အမှုကအခန်းဆက်တော့အခန်းဆက်တော့ဆိုတော့ရဲယူပိုင်တဲ့ပြမှုတွေပေါ့။သူကရဲရစုံနဲ့ဆိုသိပြီးဟောသိတာပါပဲနော်။သူဘာမှတိတ်ယူလိုက်မရတဲ့အခက်အခဲတွေမရှိအောင်ညောက်ခဲ့
စတင်ဘာလအတွင်းကလည်းရှမ်းပြည်နယ်အတွင်းကလက်နက်ကိုင်အဖွဲ့တွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးမလုပ်ဖို့အတွက်ကြားပြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုတာတွေရှိခဲ့ပါတယ်လောလောဆယ်မှာတော့ရှမ်းပြည်နယ်လဲချမြို့နယ်မှာကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့တွေပါဝင်တာမတွေ့ရကြောင်းလဲချမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးဆိုင်ကျော်စီရကပြောပါတယ
်ပုံမှန်ပါပဲခမရသူ့ပါတီကိုပါစီယုံလေးဆင်းကြပါတယ်မြို့တွေမှာကားတွေနဲ့ဒီတန်းလက်လဲချတယ်ပေါ့နော်ဒီဒေတာမှာကျွန်တော်တို့ RCS ဆိုင်ချုပ်နယ်ပြီဖြစ်နေတာဟုတ်သူတို့ဝေရောက်ဆုတ်ဖက်တာတခုခုကျွန်တော်တို့မကြားရပါဘူးဒီလိုစီဖွဲ့ရလေဒါပုံမှန်ပါပဲသူတို့အားမမပြောပါဘူး
ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကတာဝန်ရှိသူကလည်းနေမည်အခြေအနေဟာအေးအေးချမ်းချမ်းရှိပြီးမဲယုံတွေကိုလည်းအစဉ်အဆက်ပြင်ဆင်ထားပြီးဖြစ်ကြောင်းပြောပါတယ်လက်ရှိကျင်းပမဲ့2018ခုနှစ်ကြားပြတ်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲရဲ့အကျိုးဖြစ်တာကြောင့်ပြည်သူဆန္ဒသဘောထားခံမှန်းနိုင်ဖို့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ပြင်ဆင်တာတွေလုပ်နေတယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းထားပါတယ်ရရှိကျင်းပမဲ့ရွေးကောက်ပွဲအခြေအနေပေါ်မှာတော့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ်
။တိုင်းသားဒေသတွေမှာတော့တိုင်းသားပါတီတွေကအနိုင်ရဖို့လာလာများတယ်လို့မြင်ပါတယ်။လက်ရှိအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ဟောဒီတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာအနိုင်ရဖို့များတယ်လို့မြင်ပါတယ်။ဒါပေမဲ့စိတ်ဝင်စားစရာကောင်းတဲ့ပေါ်ဒီမဲဆန္ဒနယ်တချို့လည်းပဲတွေ့နေရပါတယ်။သခိုင်းတိုင်းဒေသကြီးတမူးမဲဆန္ဒနယ်နောက်ပြီးတော့ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမဲဆန္ဒတွေအဲ့ဒီမဲဆန္ဒတွေမှာအနာရပါတီနဲ့အခြားပါတီတွေကြားအရှင်ပြိုင်မှုပြင်းထန်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်မဲဆန္ဒရှင်ပြည်သူအတော်များများဟာရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုကျဆင်းနေတာကိုလည်းတွေးမြင်ရကြောင်းနဲ့ဒါဟာဒီမိုကရေစီရအနှုတ်လက္ခဏာဆောင်နေကြောင်းလည်းဆက်ပြောပါတယ်လက်ရှိကြပြရွေးကောက်ပွဲကိုပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်ချင်းပြည်နယ်ကမတူပီစကိုင်းပြည်နယ်ကရသေးတောင်စကိုင်းတိုင်းဒေသကြီးကတမူမကွေးတိုင်းဒေသကြီးကမင်းဘူးပဲခူးတိုင်းဒေသကြီးကအုတ်တွင်းရန်ကုန်တိုင်းဒေသကြီးကစိတ်ကမ်းနဲ့မန္တလေးတိုင်းဒေသကြီးကတပိတ်ချင်းနဲ့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တို့မှကျင်းပမှာဖြစ်ပါတယ်လွှတ်တော်အသီးသီးကကိုယ်စားလှယ်နေရာ73နေရာအတွက်ပါတီ24ပါတီကကိုယ်စားလှယ်62ဦးနဲ့တတိပုဂ္ဂလ9ဦးစုစုပေါင်း69ဦးတို့ပါဝင်ရှင်ပြိုင်ကြမှာလည်းဖြစ်ပါတယ်
ကြဖြာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြောင်းကိုမိုးစောကသတင်းပေးပို့သွားတာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ဖက်ကသတင်းတပုတ်ဖက်ဆက်ရအောင်ပါမြန်မာနိုင်ငံဖက်ကကာစီနိုလောင်းကစားရုံနဲ့အတွဲမြန်နှုံးမြင့် internet line တွေကိုတရားမဝင်တွေ့တမ်းပေးတာကြောင်းဖမ်းဆီးခံရတဲ့သူတွေထက်ကတရုတ်နိုင်ငံသားနှုတ်ထွက်ပြေးသွားခဲ့တဲ့အပေါ်ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့ရဲစခန်းကအဓိကတာဝန်ရှိသူရဲအရာရှိ6ဦးအရေးယူခဲ့ပါတယ်ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားတွေတရားမဝင်နေနိုင်ခြင်းမရှိအောင်ဆက်ပြီးလှုံ့ဆော်သွားမယ်လို့အောက်တိုဘာလ30ရက်နေ့ကဘန်ကောက်မြို့လူဝင်မှု
ကျေးဇူးတင်ပါတယ်ရှင်။ဒီကနေ့ကတော့ကြည်ကြရေရုံချုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းတာဝန်ရှိသူတွေကပြောဆိုသွားပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင်VOA မြန်မာဝိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ်။အော်တိုဘာလ22ရက်နေ့ကမဲဆောက်မြို့မှာတရားမဝင်လာရောက်နေထိုင်နေတဲ့တရုတ်နဲ့မြန်မာနိုင်ငံသား50ကျော်ဖမ်းဆီးခဲ့ရမှာအဲ့ဒီထဲကဆက်နှစ်ဦးဟာတရုတ်နိုင် yakwat kugani, the yamawi, internet sate, pidirawo, sate, twishi raja, internet takes a pida, pisidi, tawarai nigo tate, tate, cb, a mugu, sellers, sate, pibare, erilo, sate, muri, loni, romave, teonang and dan uha, autovala, tose, yeniga, ye, a chokangani, trapi, lumel, doge raja, ye, bojo, jetty, chanjin, dakurai, kaya, nyon, jaja, and main lama, ye tobi, takaya, mesa, yoga, ดูสักครั้งบัวป่าเวียยาชิงเอาโกยาดูกันนี่เปียงช่วยเก็บบีส่งนั้นเสียก็ไม่เชื่อพอบีเสียเก็บอะไรเย่บัวจะเปียงตากันแล้วก็รอถ้าไม่ถ้าไม่แก้ตัวนี้ก็ไม่ช่วยตัวป่าเนี่ยบัวจะไปเปิดบัวจะไปถ้าไหนงานเดี๋ยวมาตียามเวียนี่ไทยนี่เลยนั่งงานจ้าได้กินเส้นเนี่ยที่จะได้ลูกสาวตามมาเชื่อป่าเลยตียามเวียนี่เนี่ยหลังจ้าเลยนั่งงานจ้าได้หลังเลยข้ามา จังจ้าหมู่เรียนไม่ใช่อ๋อเส้นที่ช่วงหมู่เรียนลูกสาวตัวเมย์ทำให้แม่ลาเรดูรีฮะปีจ้าตัดแต่งจอลบีนี่ไทยนี่จ้าลาดีนี่อะไรแต่ช่วงก่อนหมู่เรียนเนี่ยปัตตานีดูรีเลสีนี่เลยท่าจ้าเยี่ยยูสาวเยี่ยหมู่เรียนลูกตัวเมย์สุดเลยจ้าเปียสุดตัวละบ้าปีเกเรจะไปกับพันสิคันนายอะไรเตี้ยวนั่งงานด้านสนุกูรู้เห็นหมู่จีเจอีอุบลินเนี่ยด้าเตี้ยสุดเก็บบีแต่อุบลปังวิตต้องนั่งปีสามบูด้วยเตี้ยยองอ่ะส่งเช็คให้บาร์เลยลา 2019年6月26日，由超越了乌哈，只有一只票价，六十年度第一看别的皮带所比，太阳那边那个国家比台德里尼玛破价尼巴嘞。啊，可能有皮带没有，很少也是看马丘达的特别目的系列的，像台德里尼玛破价尼比，特别热庙多的，只有那个咱的乌潘西南部队，潘西站的一个，那只这个被受下回尼比路嘞，那只阿那边那个表示给巴嘞些。
ตัวราชินีเช่นเราส่งจิงนิบิโรนิ่งเองที่ดีสุดเลยมาปีที่แล้วสุขะเข้มแข็งยิ่งแต่คู่เดียวจะมีรอยเพื่อสิ่งสุนิบุสุดที่จะไปเจ้าน้องสาวด้วยนิ่งป้าสิยาเรลสัตย์สุดรูทพอลานิบาร์เลยปีนี้ยังยิ่งสุนิบุรีมาเป็นลูกหันจารีจงนิยาบาร์เลยแล้วนักการบริบาคารีส่งตานายจูบามุรีฮะเชิดตัวนิดละยัดจานนิดละน้องเปลี่ยนส่งนิดละสุราริโกฟิโอเยสนิ่งยาได้ยายลีลาอิสิเซมาสุนิจายาอุบาชิน ปาวินสุนุยมีเมียลูดูรีนี่เนี่ยฟิวเย่ฟงนั่นเป้เจ้เนตุนยานเนี่ยต้องเช่นเนี่ยงางางาลีกูเขายูบีสัตว์ยามเอเจลิฟงนั่นเป้กูจูเจนเปปูชานายมาเลยกูไล่มาปาวินในเนี่ยดูรีนี่เนี่ยเลยอีเมลเนี่ยเว็บพิเศษทางไฟเนี่ยเว็บพิเศษฟิวเย่อีเมลเลยสักบาร์มิสแอทบีโอเอนิวส์ดอทคอมกูจูเจนเปปูชานายรูฟิวเย่เฟซบุ๊กสามีนามาเลยมาเช็คดูจูเจนยี่ตาเปปูชานายมาเลย
สิ่งนี้ยังได้ยินได้สิ่งนั้นจะรู้ว่าอะไรเช่นแล้วแม้สิ่งนี้จะกูน่าได้เลยล่ะสิ่งที่มาพาวเวนสุนีจะบอกทับบิโรไปขอว่าอะไรเช่นคุณรู้ไหมงั้นการเดินสัมมาเพื่อเสียอามาวอชิงตันกับอเมริกันนั่งยี่อาณาเชิงคุณชาวกับยังเล็บพิเศษนั่นเองลูกดอกจ้ากันละยุคกับวันจิมาบุตรบัดอัมลูโรเรชิมาอเมริกันตำราตัวเนทรัมฮะตัวเอริพับลิกันพรรคที่วินเวกุซาปีนี้สิบปีนี้ก็เนี่ยสัตว์กูมาแม้สวยเสียงยี่เรื่องเกี่ยวอะไร ตำรากับคุโรเมสเวบิราการิพับลิกันด้วยอันนั้นยาบุตรชาวกูพิเศษมั้งอเมริกันนั่งเงินด้วยนั่งเงยเยจิงนั่งเงยกอลเลมูเรเมสันนัชชุนิตด้วยช่วยเก้าเปย์มาเป็ดเชิดด้วยการตัวอาเป็นเดลัยสุรานเนปเตปีอคุดบะพลักเอ็นซีซีมากรันดาวันสุสตารันเยตงตัดทับอะไรฟิโอเอเดรียนฮาวเจรูสเจสุสเมนโอนิเดรียนเปปุทารากูกูยังนั่งเงยเปียวเปียบามิเช่
ไม่จำเลยเราจะกล่าวยุคเก่าไปเลยเช่นมาว่าญี่ปุ่นน่ะลุ่นเร็วเช่นมาเราพบกันบาร์ดีวันนี้ตัวเลยสำหรับทรัมป์สิ่งนี้ที่มาเรื่อยๆมารับประกันกู้เลยเราในท้าวข้างกูยาสีเอากูยี่ปีนั้นบูดว่าสำหรับทรัมป์ฮะยุคเก่าไปมาได้เงินลีมาไปแม้จะเสียงยี่สิ่งเงี้ยไปเราจะวอลกิฟต์อันนี้วอลส์ออนบอร์ดเราทรัมป์ฮะยุคเก่าไปวันนี้ยุ่งเรื่อยเช่นมากูได้มาพาวเวอร์ไม่เลยตัวดีโน้มายุคเก่าไปมาไม่ไปจำไม่ตัวเลยชูตัวดอกมา large over our politics. He dominates every news cycle. So he's not
ပြောင်းလဲပြီးတော့မဖြစ်နိုင်ပေမဲ့ Trump ကိုဘယ်လောက်ထောက်ခံတယ်ဆိုတာကိုပြတဲ့ယူကောက်ပွဲတော့ဖြစ်လာမှာပါ။
ကိစ္စရတိုင်းမှာသူကပါနေတယ်လေဒါကြောင့်မလို့အခုရွေးကောက်ပွဲမှာအဓိကနေရာကနေသူမရှိပေမဲ့တနာထရန့်အပေါ်မှာဘယ်လိုသဘောထားရှိကြတယ်လဲဆိုတာကိုမဲဆန္ဒရှင်တွေပြသကြရမယ့်အခြေအနေဖြစ်ပါတယ
်တနာထရန့်ကိုဝေဖန်သူတချို့ကတော့သူ့ရဲ့လေကြီးလေကျယ်ပြောဆိုမှုတွေကြောင့်အထုတ်ကိစ္စရတွေမှာဒေါသဖြစ်တာတွေရန်လိုမှုတွေပို့ပြီးတော့ဖြစ်စေခဲ့တယ်လို့အပြစ်တင်ကြပါတယ် Facebook မြို့ကရဟူဒီဘုရားရှိခိုးကြောင့်မှာဝတ်ပြုဆူတောင်းသူ12ဦးကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ထင်ရှားတဲ့ဒီမိုကရက်ပါတီဝင်13ဦးနဲ့သတင်းမီဒီယာတခုကိုစာရေးဘုံပေးပို့ခဲ့တဲ့ Florapine ကလူတို့ကိုဖမ်းဆီးလိုက်ပြီးတဲ့နောက်မှာအဲ့လိုပြောခဲ့တာကြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး VA သတင်းတော့ချင်းမလုံးကတော့
The question we don't know is what this atmosphere in the country the last several days how this will impact the election one thing it has done
ဒီကနေ့ရဲ့နေတွင်နိုင်ငံမှာဖြစ်နေတဲ့ဒီအခြေအနေတခုကရွေးကောက်ပွဲမှာဘလောက်ရက်ခတ်မှုရှိမယ်ဆိုတာကျွန်တော်တို့မသိနိုင်ပါဘူး။တရားလာတခုကတော့ပြဿနာတွေရဲ့အဓိကကျတဲ့အချက်ကပျောက်သွားတယ်သမရကအမေရိကန်အလေပိုင်းကနေလူအုပ်စုလိုက်ကြီးအမေရိကန်ကိုဥတီဗီလာနေတဲ့လူဝင်မှုကိစ္စကိုအာယုံစိုက်ချင်တယ်သူအနေနဲ့ဒီကိစ္စကိုအခုအမြန်ဆုံးအာယုံစိုက်လာအောင်ပြန်လုပ်သွားမှာပ
ါဒီမိုကရက်တွေကတော့ကျမရေးဆောင်ဆောင်မှုကိစ္စကိုပိုအလေးပေးပြီးတော့မဲဆက်စည်းရုံးလာတွေကိုလုပ်နေပါတယ်မာတင်ဖရော့စ်ဟာတက်ကဆက်ပြည်နယ်မှာ26နှစ်ကြာလုပ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဟောင်းဖြစ်ပါတယ
် The president is trying to make a lot of noise I think the public cares about what's happening on issues that directly affect them.
နော်ဒါမျိုးတို့ထပ်ပြီးချေချေလောင်လောင်ဖြစ်အောင်လုပ်နေပါတယ်။လူလူကတော့အခုလက်ရှိရင်ဆိုင်နေရတဲ့ကိစ္စကိုပဲဂရုစိုက်တယ်လို့ထင်ပါတယ်။ကျမရေးဆက်ရှင်မှုကိစ္စကဒီမိုကရက်တွေအတွက်အလွန်ရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ Republican တွေကယောဂအခန့်ရှိပြီးသားလူတွေကိုအကာအကွယ်ပေးထားတဲ့ကျမရေးဆက်ရှင်မှုအစီအစဉ်ကိုဖျက်သိမ်းတာအပါအဝင်ဥပမာရဲ့ကျမရေးဆက်ရှင်မှုအစီအစဉ်ကိုဖျက်သိမ်းဖို့လည်းကြိုးစားနေကြပါတယ်။
နိုင်ငံရေးလေလာဆောင်ကြည့်သူတွေကတော့ Republican တွေအနေနဲ့အထက်လွှတ်တော်မှာဆက်ပြီးတော့အနိုင်ရဖို့ကသမ္မတ Trump တဲ့အကောင်းဆုံးမျှော်လင့်ချက်ဖြစ်တယ်လို့ပြောပါတယ်။လူလူစစ်တမ်းတွေရတော့လာမယ့်နိုမာ6ရက်နေ့မဲပေးတဲ့အခါမှာဒီမိုကရက်တွေအနေနဲ့အောက်လွှတ်တော်ကိုအနိုင်ရလာနိုင်ဖွယ်ရှိတယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော်တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ညမြင်တကြအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိ Asia Set 7 Juru ကနေတည်းရဲ့ဖန်ယူကြည့်ရှုနိုင်ကြပါလိမ့်ရှင်။ခုတော့ကြာရှည်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကောင်းလင်းကပြောပြပေးပါအောင
်။ Indonesia နိုင်ငံချကတာမျိုးတော်ကနေဒီနေ့လာနေမနေ့တုန်းကပြန်တက်သွားပြီးသိမ့်မိချခဲ့မှာပဲ။ဂျာဗာပင်လယ်နဲ့ပြစ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းရဲ့အမှတ်စဉ် JT610 လေယာဉ်ပျက်စီးရေးဂျာကနေခီးစဉ်ချက်လက်မတန်းတဲ့ Black Box တစ်ခုကိုရှာဖွေတွေ့ရှိခဲ့ကြောင်း Indonesia ရေတပ်ကရင်ခုန်သမားတွေကပြောဆိုလိုက်ပါတယ်။ခီးစဉ်မတန်းတဲ့ခီးရာတွေကတခုကိုပင်လယ်ချမ်းမြေရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်တဲ့ဖြစ်ကြောင်းရင်ခုန်သမားတွေကဒီကကန်သတင်းတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ။မြောက်ကိုရီးယားနိုင်ငံမှာလိမ်မဲဆိုင်ရာအကျဉ်းဖက်မှုတွေချေချေမြဲဖြစ်ပွားနေတဲ့အကြောင်းလူ့ကွင်ရေးစောင့်ကြည့်ဖွဲ့ Human Rights Watch ပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်။သုံးနှစ်ကြာလေ့လာမှုတွေအရမြောက်ကိုရီးယားမှာအမျိုးသမီးတွေပေါ်ဆန့်ကျင်အကျဉ်းဖက်မှုတွေဟာတမန်ဖြစ်ရတဲ့ခုလိုဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စတွေတခုလိုလက်ခံထားကြတဲ့အကြောင်းဒီနေ့ထုတ်ပြန်လိုက်တဲ့စာမျက်နှာ86မျက်နှာပါအစီရင်ခံစာမှာဖော်ပြခဲ့တာပါ။ခလုံးဝင်ရဖို့ကြိုးပမ်းသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရသူလူအကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ဆီကိုနိုင်ငံနဲ့နယ်စပ်ကိုတပ်ဖွဲ့ဝင်တောင်းခွဲလောက်တိဆီလီကောင်းဆီလုံးမဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်လူစုတွေနဲ့ရဲစွဲကိုင်းဝင်တွေပါဝင်တယ်လို့အစိုးရမှပြောခဲ့တဲ့သမ္မတထရန့်ကအန်ဒီယားကြီးမားရဲ့လူအကြီးဖြစ်တယ်လဲထပ်မံပြောဆိုသွားခဲ့တာပါAmerican ပြည်အောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့ကဂျူပီယာကျောင်းမှာလူ7ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားရတဲ့သူကိုဒီနေ့ပြည်အောင်စုတရားရုံးတရုံးမှာရုံးထုတ်ဖို့စီစဉ်ထားပြီးလူတမ်းမှုမုံတိစိနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း44မှုနဲ့တရားစွဲမယ်လို့မျှော်လင့်ရပါတယ်။အသက်46နှစ်အရွယ်ရောဘတ်ပါဝါကိုတော့မနေ့ကပဲခုံသမားလေးအဖွဲ့ကဆွဲချက်တင်ထားတာပါ
။တရင်ချင်းချက်ကိုကောင်းလွန်ကျင်းပပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fesco Volaric ဖြစ်ပါတယ်။ VOA American အတိုင်းရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00အထိလိုင်းဒိုမီတာ25 kHz 15.3 ည၊လိုင်းဒိုမီတာ32 kHz 17.83 ည၊လိုင်းဒိုမီတာ57 kHz 9.33 ည၊လိုင်းဒိုမီတာ190 kHz 15.5ရုပ်ကနေတည်းကထုတ်လွှင့်ပေးသွားအောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေ။ဖီယိုအေကိုအပင်းနာစင်နဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနားမလောပ
ါ This program has come to you from the Voice of America, Washington.
From Washington, this is